တနင်္လာနေ့မှာလည်းဆန္ဒပြပြည်သူထောင်နဲ့ချီပြီးဆန္ဒပြခဲ့ကြတာဖြစ်ပြီးတနင်္လာတရက်ထဲမှာတင်သေဆုံးသူက14ယောက်ရှိနေပါတယ်။သေဆုံးသူတွေထဲမှာရန်ကုန်တောင်တကုန်းမှာတင်သေဆုံးသူက10ဦးရှိနေပါတယ်။တောင်တကုန်းကဆန္ဒပြသူတွေကိုတနင်္လာနေ့မှာစစ်တပ်နဲ့ရဲတွေဘက်ကလက်ပစ်ဗုံးတွေအပအဝင်ခြေစံအစ်စ်တွေနဲ့အကြမ်းဖက်ဖြိုခွဲမှုတွေရှိခဲ့ပါတယ်။အဝယ်ဘက်မှာတော့ရာနဲ့ချီတဲ့ဒေတာကန်တွေတနင်္လာနေ့မှာလည်းဆက်ပြီးဆန္ဒပြနေကြတာပါရန်ကုန်မန္တလေးမြကြီးနားကလေးမြင်းချံမော်လမြိုင်ဘိတ်တဝဲအပါဝင်မြန်မာနိုင်ငံမြို့ရွာအတော်များများမှာတနင်္လာနေ့ကဆက်ပြီးဆန္ဒပြမှုတွေရှိခဲ့တယ်လို့အာဏာပိုင်တွေဘက်ကလည်းဆက်ပြီးအကြမ်းဖက်ဖြိုခွဲနေတာပါမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့ February 1ရက်ကနေ March 29ရက်နေ့အထိစစ်အာဏာဆန့်ကျင်ဆန္ဒပြသူစုစုပေါင်း910တေဆုံးခဲ့ပြီလို့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးတင်ကသတင်းထုတ်ပြန်ပါတယ်။ဒီရေအတွက်ဟာ AAPBB ကကောက်ယူထားတဲ့အတည်ပြုနိုင်သူအရေအတွက်ဖြစ်ပြီးတေဆုံးသူဥယေဟာဂုတွေပို့ပြီးတိုးလာနိုင်တယ်လို့လည်းပြောပါတယ်။